ခါကဝူရာစီတောင်ကပျောက်ဆုံးတောင်တက်သမားတွေကိုကယ်ဆယ်ရေးလှုပ်ဆောင်ရင်းအဆက်အသွယ်ပြတ်သွားတဲ့ရဟတ်ရင်ကိုနောင်မွန်းမြို့နယ်အတွင်းမှာတွေ့လိုက်ကြောင်းဒေသခံအချို့ပြောဆိုတာကြောင့် True Foundation နဲ့လူညုံရေးတပ်ဖွဲ့တွေကရဟတ်ရင်သွားရလမ်းကိုပိုက်စိတ်တိုက်ရှာဖွေနေပါတယ်ပြည်သူ့သတင်းဌာနကပြက်ကျသွားကြောင်းဖော်ပြထားပေမဲ့ True Foundation ရဲ့ပြန်ကြားရေးတာဝန်ခံကလောလောဆယ်အထိတော့ရဟတ်ရင်နဲ့ပတ်သက်ပြီးထူးခြားတဲ့သတင်းမရသေးဘူးလို့ပြောပါတယ်ဒီသတင်းနဲ့ပတ်သက်ပြီး VOA သတင်းတော်ကိုမိုးစောကသတင်းပေးပို့ပါတယ
်ဟုတ်ကဲ့တလားနီးပါးကြပျောက်ဆုံးနေတဲ့ခါကာဘိုရာစီတောက်တဲ့သမားနှစ်ယောက်ကိုရှာဖွေနေတဲ့ကယ်ဆယ်ရေးအဖွဲ့ကရဟတ်ရင်တစ်စီးဟာစနေနေ့ကရိတ်ခါပို့သွားနေတော့အဆက်အသွယ်ပြက်ပြီးထပ်မံပျောက်ဆုံးသွားခဲ့တာဖြစ်ပါတယ်ဒီရဟတ်ရင်ကိုနောင်မွန်းမြို့နယ်ဂါထုရွာဘက်မှာနောက်ဆုံးတွေ့ရှိကြောင်းသတင်းရရှိပြီးတဲ့နောက်တွေ့ရှိတဲ့ဆိုတဲ့နေရာဘက်ကိုဝေဟင်နဲ့မြေပြင်ကရှာဖွေနေတယ်လို့ True Foundation ရဲ့ရှာဖွေကယ်ဆယ်ရေးလုပ်ငန်းသတင်းနဲ့ပြန်ကြားရေးတာဝန်ခံကိုဖြိုးကိုကိုတက်ကပြောပါတယ်။ဟု
တ်ကျွန်တော်ရရှိတဲ့သတင်းကတော့အဲရွာသူတူပေါ့နော်အသက်7နှစ်အရွယ်မိန်းကလေးကနေမှပြောတယ်အဲ့ဒီဘက်ကိုတော့ရဟတ်ရင်မသိထိုးကြပါတယ်ဆိုပြီးတော့တွေ့လိုက်တယ်ပေါ့ပြောတော့ဒီရသူတယောက်ကနေပြီးတော့နမိုးအုပ်ချုပ်ရေးမှုအဲ့ဒီမှာတစင်ပူတော်ခရိုင်အုပ်ချုပ်ရေးမှုကတစင်တို့အကြောင်းကြားလာလို့အားချင်းအဲ့ဘက်ကိုပတ်စိတ်သက်ရှာတယ်ပေါ့နော်သူပေါ့တင်ရှင်ဟာပီတီရရဲ့တစင်နဲ့ပူတော်ခြေဆိုင်ယူဟာတပ်မတော်သားတွေဖွဲ့ပြီးတော့တက်ခွဲရေးပေါ့နော်ဒါပြီးအဲ့ဒီကရွာတင်တယောက်ကအကုန်လုံးဒီပါရဟတ်ရင်တနက်ကလည်းကြောက်ချောက်အကုန်လုံးပတ်စိတ်သက်ပြီးရှာနေပါတယ်ဒါပေမဲ့လည်းသူစားဖို့စုံတယ်မရရှိပြီးတော့အခုချိန်ကြီးဟုတ်ပါ
ပျောက်ဆုံးနေတဲ့ရဟတ်ယင်ဟာထိုင်းနိုင်ငံ Advanced Aviation ကငှားရမ်းတဲ့ B4 အမျိုးအစားရဟတ်ယင်ဖြစ်ပြီးရဟတ်ယင်နဲ့အတူထိုင်းလေယာဉ်မှု True Foundation ကမြန်မာလေယာဉ်မှုနဲ့တောင်တက်ကျွမ်းကျင်သူတဦးလိုက်ပါသွားခဲ့ပါတယ်။စင်ဝါခေါ်တရုတ်သတင်းဌာနကဒီကနေ့မနေ့ထုတ်ပြန်တဲ့သတင်းမှာတော့ထိုင်းရဟတ်ယင်ဟာမြန်မာနိုင်ငံမြောက်ပိုင်းမှာပြစ်ကျသွားတယ်လို့ True Foundation ကိုကိုးကားပြီးဖော်ပြထားပါတယ်။နောင်မွန်းမြို့နယ်အုတ်ချိုရေယုံအဖွဲနဲ့နီးစပ်သူတယောက်ကတော့ရဟတ်ယင်ကိုနောက်ဆုံးတွေ့လိုက်တဲ့ဆိုတဲ့ရှီမန်ရွာဘက်ကိုနောင်မွန်းအုတ်ချိုရေအဖွဲကမြေပြင်ကနေရှာဖွေနေတယ်လို့ပြောပါတယ
်ကျွန်တော်တို့အဲတဲလွန်လာရတဲ့နေရာပေါ့နော်ဒီကဒူးရဲ့အုတ်ချိုကိုတွားပြီးတော့အဲတောင်းပြီးတော့အခုရှာနေကြတယ်ဘယ်ဘက်လိုပြောလို့ရနိုင်မလဲဆိုတော့ကျွန်တော်တို့ဟွာဗျရှီမန်ရွာလေအဲ့ဘက်မှာတွေ့လိုက်တယ်လို့ပြောလို့တွားကြတာဗျ
ရဟတ်ယင်ကိုနောက်ဆုံးတွေ့ရှိတယ်ဆိုတဲ့ဂါထုရွာဟာနောင်မွန်းမြို့ကနေ12မိုင်ကွာဝေးပြီးရှီမန်ရွာကတော့ဂါထုရွာနဲ့4မိုင်လောက်ဝေးတာဖြစ်ပါတယ်။ရှာဖွေရေးအဖွဲ့ဟာတောင်တွေကိုဖြတ်တောတွေကိုခုတ်ထွေရှင်းလင်းပြီးတွားရောက်ရှာဖွေရမှာဖြစ်တာကြောင့်အချိန်ကြာမြင့်နိုင်တယ်လို့လည်းပြောပါတယ်။ပျောက်ဆုံးနေတဲ့ခါကာဘိုရာစီတောင်တက်သမား2ဦးကိုတော့တရုတ်အမေရိကန်နီပေါ်ဂျပန်နဲ့အီတလီကကယ်ဆယ်ရေးအဖွဲ့တွေကချင်ပြည်နယ်ကိုတွားရောက်ပြီး True Foundation နဲ့ပူးပေါင်းဆောင်ရွက်နေပါတယ်။တရုတ်ကယ်ဆယ်ရေးအဖွဲ့ဖြစ်တဲ့ Blue Sky အဖွဲ့ကတော့မောင်းသူမဲ့လေယာဉ်နဲ့ရဟတ်ယင်ကိုအသုံးပြုပြီးပျောက်ဆုံးနေတဲ့တောင်တက်သမားတွေနဲ့ရဟတ်ယင်ကိုရှာဖွေသွားမယ်လို့သတင်းထုတ်ပြန်ထားပါတယ်။